မြန်မာနိုင်ငံမှာနိုဝင်ဘာလတည်းကျင်းပမယ့်ရွေးကောက်ပွဲအတွက်ဘယ်ပေးခွင့်ရှိသူတွေရဲ့စာရင်းကိုစနေနေ့ကစလို့ထုတ်ပြန်သွားမယ့်အကြောင်းတရားစုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာလိုက်တဲ့အကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်မမိခါပါနိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာလဲပေးခွင့်ရှိသူတွေစာရင်းကိုရက်ကွက်ကြေးရွာအလိုက်ဇူလိုင်၁၈ရက်နေ့ကစလို့ကြေညာပေးသွားမှာပါလေပေးခွင့်ရှိသူတွေအနေနဲ့စည်ရင်းမှာပါမပါစစ်ဆေးဖို့ကိုလေရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကြည်ညင်းကတိုက်တွန်းထားပါတယ်
။ဟောတာနှစ်ပတ်လောက်ကြီးညာမယ်ဗျ။အခုဟုတ်တယ်ဇူလိုင်8ရက်ပထမဆုံးအနေနဲ့ကြီးညာတာ။ပါဘူးပါ။ဒီလိုစစ်ကြံနေရတဲ့ဒါမှမပါသေးတဲ့လူ။မပါသေးတဲ့လူပါရတယ်ဆိုရင်တန်းကြတာလေ။ပါသေးရတာမပါဘူးဆိုရင်အဲဒီကမဲလင်းကြည့်တော့ဆက်ဆံပုံစံနဲ့တန်းကြတာတော့ပြင်းနေတော့တော့လို့ရတယ်။လဲယုံကြည်ကတော့ကျွန်တော်တို့ဟိုဒီမှာတော့ရတာတော့ရစုစုပေါင်းနိုင်ငံတိုင်းမှာမဲယုံ9000ကျော်ရှိတယ်။မဲတနာကျင်းကြီးကဒုတိယကြီးဖြတ်ကြည့်ကြအောင်ပါဟုတ်။ကြီးကြအောင်ပါဆိုဒုတိယကြီးကြီးညာပြီးတဲ့ခါကျရင်တော့အဲဒီမဲယုံစီရေပါဆော့လာတယ်
။14ရက်တိတိသက်ဆိုင်ရာရက်ကွက်ကြေးရအုပ်စုတွေမှာကြီးညာပေးသွားမယ်။မဲစင်းဟာ2020အထွေထွေရေကောက်ပွဲအတွက်ပထမဆုံးအနေနဲ့ထုတ်ပြန်တာဖြစ်ပြီးဒုတိယပိုင်းအနေနဲ့ထပ်ပြီးလဲကြီးညာသွားဖို့ရှိတယ်လို့သူကပြောပါတယ်။တမရောကမေဆန္ဒရှင်စီးရင်နဲ့ပတ်သက်လို့တော့တိတိကျကျမသိရသေးဘူးလို့ဦးကြည်ညင်းကပြောပါတယ်
။ဂါမီဒါစုတွေကိုကျွန်တော်တို့အဲဒီပါးထဲမှာဆက်ရှိရနေမှာကြီးညာဆက်ရမှာရဖို့တစ်ခါလဲဆောင်ရွက်နေပါတယ်။ဒီကနေ့နောက်ကျတော့လာဘယ်လိုဆုလုပ်လဲဆိုတော့ဆက်ရှိနေပြည်ကြီးကစေရေကောက်ခိုင်းတော့အဲဒီအဆက်လေးတွေကိုအကျဆက်တယ်လို့ကျွန်တော်ဆောင်ကြအောင်လား။အဲဆက်ရှိနေပြည်တာကိုဒီမှာ37ပါတဲ့ချက်ချင်းရဲ့ပြည်ပြီးချက်ရတယ်လို့လည်းတောက်တာဟုတ်ဒီလိုပနာမတော့သူကသူကရေခောက်ပဲကျင်းပမဲ့နေရလို့ပါ၈ရက်ဆိုတော့ဘောရုံပါ၈ရက်နေမှာလို့ပြည့်ချက်ချင်းရဲ့ပြည်ပြီးချက်ရပြီဆိုတော့အဖြစ်တော့အဲ့မှာလူ short တယ်လို့ချက်သွားအဲ့ဒါကိုပြန်ပြီးတော့
ဒီချိန်မှာတော့ရန်ကုန်တိုင်းအတွင်းမဲပေးခွင့်ရှိသူအရေအတွက်ဟာ9သိန်းလောက်တိုးလာတယ်လို့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျင်းကြီးကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ပြင်ဆင်နေတဲ့လူ့ကောင်စစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့မဲစင်းထုတ်ပြန်ကြေညာမှုမှာ2015တုန်းကကြုံခဲ့ရတဲ့အားနည်းချက်တွေကိုရှောင်ရှားနိုင်ဖို့မျှော်လင့်တယ်လို့သူကဆိုပါတယ
်။အခုဒီဆစ်ဖြစ်နေတဲ့ဒေတာရရှိရလေ။မရခိုင်မှာဆိုတပြည်နယ်လုံးလို့လို့ပဲရှင်းပြည်နယ်တချို့ရှိတယ်နောက်တစ်ခုကဒီဘက်ဟိုအရှိမြောက်ဘက်မှာနောက်တောင်ဘက်မှာဒေသတော်တော်များများကပြည်ရင်းစစ်ဖြစ်နေတဲ့ဒေသတွေမှာအဲ့ဒီဒေသတွေကမဲဆင်းတွေကိုကျွန်တော်တို့ပြည့်ပြည့်စုံစုံမမှန်ကန်ဖြစ်အောင်ရနိုင်မလားမရနိုင်ဘူးလားဆိုတာကျွန်တော်တို့ကမေးခွန်းထုတ်ကြဖြစ်တဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကဘာလဲဆိုတဲ့အခါကျတော့သူတစ်ဖြင့်နိုင်ငံတကာကိုရောက်နေတဲ့ပြည်ပနိုင်ငံအသီးသီးကိုရောက်နေတဲ့ရွှေပြောင်းအလုသမားတွေရွှေပြောင်းအလုသမားတွေကနဲတဲ့အရေးအတွက်မဟုတ်ဘူးကျွန်တော်တင်တဲ့တန်းနဲ့ချီရှိရလို့ထင်တယ်။ဒါအဲ့ဒီရွှေပြောင်းအလုသမားတွေမဲပေးနိုင်မှုကိစ္စနဲ့တို့အတွက်မဲအစင်းအရေးအတွက်ပေါ့နော်။အဲ့ဒါတွေကိုတိတိကျကျမမှန်ကန်ကန်ပြစ်အောင်ဘယ်လောက်ထိလုံနိုင်မလဲဆိုတာကတော့ခက်မှန်းတော့ခက်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်ဗျ
။မဲစင်းတွေတရားဝင်ထုတ်ပြန်တဲ့အခါကိုယ်နာမည်မပါခဲ့ရင်တတ်မှတ်ထားတဲ့ပုံစံသုံးလို့ခေါ်တဲ့မဲဆန္ဒရှင်စင်းမှာဖြည့်သွင်းပေးရင်တောင်းဆိုတော့ကိုတတ်မှတ်ထောက်ထားရတဲ့တကွတင်ပြတောင်းဆိုဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။မဲစင်းပါအချက်လက်တွေမှားရင်းနေရပြီးတည်ဆုံးသူတွေပါဝင်နေတယ်ဆိုရင်တော့ပုံစံလေးလို့ခေါ်တဲ့အချက်အလက်ပြင်ဆင်ပေးဖို့တောင်းဆိုတော့ကိုတတ်မှတ်အထောက်အထားတွေနဲ့အတူတင်ပြကပယ်ဖြတ်သွားဖို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။